Welcome to the Voice of America in Burmese.
ပြန်အောင်ကိဝေးတဲ့ညတင်ညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်ဇွန်လ16ရက်ကျတော်ရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အစံလွှင့်နေပါပြီခင်ဗျာ
မင်္ဂလာပါရှင်ကျွန်မဆုမြတ်မောင်မပြင်သစ်သမ္မတဂျာမနီဝန်ကြီးချုပ်အီတလီဝန်ကြီးချုပ်နဲ့ရိုမေးနီးယားသမ္မတတို့ယူကရိန်းနိုင်ငံကိုဒီကနေ့တွားရောက်ခဲ့ကြပါတယ်အိန္ဒိယနိုင်ငံညူဒီလီမြို့တော်မှာကျင်းပတဲ့အာဆီယံနဲ့အိန္ဒိယနိုင်ငံနိုင်ငံသားဝန်ကြီးတွေကြားအထူးစည်းဝေးပွဲမှာတော့နှစ်ဖက်ဆက်ဆံရေးပိုပြီးခိုင်မာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်68မျိုးဆက်ကောင်းဆောင်ကိုဂျမီနဲ့ NLD လွှတ်တော်အမတ်ဟောင်းကိုဖြိုးစရာတော်ရဲ့တည်တံကိုအတီးပြုထားတဲ့အပေါ်စစ်ကောင်စီကအခုခံပြောကြားခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါဒီလိုနောက်ဆုံးရထိတ်တန်းရောက်သတင်းတွေပြီးနာဆင်ဟာပြီးတဲ့နောက်မှာတော့ချင်းပြည်နယ်မင်းတပ်မျိုးအနီးမှာဒီနေ့မနက်ပိုင်းကစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီး
မင်းကျက်ကမဒီမနေ့မှာနှစ်ခုနှစ်တည်းကနေလက်နဲ့ကြီးကြီးထူလို့ဟိုဒီသူ၃ယောက်တည်သွားတယ်လေဒီမနေ့အဲ့ဒါဘာမှတိတ်ကွဲဖြစ်ပွားမှုလည်းမရှိဘဲနဲ့နှစ်ခုနှစ်တည်းကနေအမြောက်နဲ့ထူရတယ်ကြီးရတယ်ကိုကြောင်ရလုံနေတဲ့၃ယောက်တည်သွားတာ
မင်းတပ်ဒေသခံလည်းဦးပြောသွားတာဖြစ်ပါတယ်ဒီကြောင်အပြည့်စုံကိုမကြားခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ကချင်ပြည်နယ်မှာစာတင်ကြောင်းတွေတိုက်ခိုက်ခံရတဲ့အပေါ်မှာ KIO ရဲ့သဘောထားတခါစီရန်မိန်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်မှုအပေါ်မှာစစ်ကောင်စီဘက်ကဒီနေ့တုံ့ပြန်ချက်အပါအဝင်တောင်ကိုရီးယားနိုင်ငံကမြန်မာအလုပ်သမားတောင်းနဲ့ချီပြီးတော့ဒီနေ့အတွက်မှာခေါ်ယူဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်အီတန်စင်လို့ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်အီတလီဝန်ကြီးချုပ်မာရီယိုဒရာဂီနဲ့ရိုမေးနီးယားသမ္မတကလော့စ်ယိုဟန်နစ်တို့ဟာယူကရိန်းနိုင်ငံကိုဒီကနေ့သွားရောက်ပြီးတော့အားပေးထောက်ခံမှုကိုပြသခဲ့ကြပါတယ်။ဥရောပကောင်းဆောင်တွေကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကကီးဖ်မြို့တော်မှာကြိုဆိုပါတယ်။အစောပိုင်းကလည်းရုရှားတပ်တွေစစ်ပွဲအစကတင်ပိုက်ခဲ့တဲ့အားပေးမြို့ကိုကောင်းဆောင်တွေသွားရောက်လေ့လာခဲ့ကြပါတယ်။အားပေးမြို့မှာရုရှားတပ်တွေစစ်ရာဇဝဲမှုကျူးလွန်ခဲ့ပုံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ပြင်သစ်သမ္မတမခရွန်ကပြောကြားခဲ့ပါတယ်။
Vous êtes ici à Erpine sur un site qui a été détruit en effet l'armée russe a été arrêtée à côté de
Russia Russia တွေဝင်ရောက်တဲ့မြို့တွေမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးအာပင်မြို့မှာတော့ဆေးရဆွေးမှုကျူးလွန်ခဲ့တဲ့ပထမတဲလွန်စားတွေကိုတွေ့ရတယ်လို့ပြည်သက်တံပလာကပြောကြားခဲ့ပါတယ်ဆေးရဆွေးမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းမှုတွေမှာလည်းပြည်သက်နိုင်ငံကကူညီဆောင်ရွက်ပေးနေပါတယ်လို့သူကပြောပါတယ်ရုရှားတွေဟာလူအသက်တွေကိုအလေးမထားပဲအရက်ဆက်ဆုံလောက်ရက်တွေနဲ့စစ်ပွဲကိုဆင်နွှဲနေတယ်လို့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်ကလည်းအပင်မြို့မှာပြောခဲ့ပါတယ် EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းအဖြစ်ယူကရိန်းနိုင်ငံကိုလက်ခံမခံရှေ့သတင်းဖတ်ထဲမှာ EU ကောင်ဆောင်တွေဆုံးဖြတ်ကြဖို့ရှိနေချိန်မှာပဲအခုလိုပြင်သစ်အီတလီနဲ့ဂျာမနီကောင်ဆောင်တွေယူကရိန်းနိုင်ငံကိုတွားရောက်တာပါယူကရိန်းအတွက်စစ်ရေးအကူအညီတွေတိုးမြင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့နေတို့မဟာမိတ်အဖွဲ့ကာကွယ်ရေးဝန်ကြီးတွေလည်း Belgium နိုင်ငံ Brussels မြို့တော်မှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့စီဝေးခဲ့ပါတယ်။ဥရောပနဲ့အာတိတ်သမုဒ္ဒရာရာဝန်ဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးလုံခြုံရေးချိန်ချောက်မှုကိုကြုံနေရတာကြောင့်ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုတွေပိုမိုခိုင်မာအားကောင်းအောင်လုပ်သွားဖို့လိုတယ်လို့နေတို့အဖွဲ့တွေးရေးမှူးချုပ် Jens Stoltenberg ကပြောကြားခဲ့ပါတယ်ရှင်။
မဲခင်ပြည်အောင်စုမှာငွေကြေးဖောင်းပွားမှုမြင့်တက်နေတာကိုတိုက်ဖြတ်ဖို့ဘိုဘန်ကအတူနှုံးကို 3.5% ကိုင်းနှုန်းထပ်မြင့်ပြီးတော့တက်မှတ်တဲ့အကြောင်းမနေ့ကကြေညာလိုက်တာကြောင့်ဒီနေ့ American စုရှယ်ယာစီးပွားတက်လာခဲ့ပါသေးတယ်။ S&P အစုရှယ်ယာ 1.5% ကိုင်းနှုန်းတက်လာပြီးတော့ Dow Jones အစုရှယ်ယာကလည်း 100% ကိုင်းနှုန်းစီးတက်ခဲ့ပါသေးတယ်။ Nasdaq အစုရှယ်ယာကတော့ 2.5% ကိုင်းနှုန်းတက်သွားခဲ့တာပါ။အခု 3.5% ကိုင်းနှုန်းအတူနှုန်းထပ်တိုးလိုက်တာဟာ1994ခုနှစ်နိုဝင်ဘာလနောက်ပိုင်းမှာဘိုးဘန်အနီနဲ့ပမာဏအများဆုံးတစ်ကြိမ်ချင်းနဲ့ထပ်တိုးလိုက်တာဖြစ်ပါတယ်။အမေရိကန်မှာငွေကြေးဖောင်းပွားမှုက140အတွင်းမှာအမြင့်ဆုံးရင်ဆိုင်နေရပြီးတော့အခြေခံစားကုန်တွေလောင်းစားစီးဆီးတွေမေလအတွင်းမှာ 8.6% ကိုင်းနှုန်းတိုးလာတဲ့အချိန်မှာပဲဘိုးဘန်ကလည်းအတူနှုန်းကိုထပ်မြင့်ပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ်။
American Biran Zoo, Washington Bureau Machide, Saudi Arabia, Tayong Shida, Lanamego, Jamaka Shoji Lampine, DC Muro Gansiga, Pianle Tamalai Bare, Natan Sashikuni Donga, Turiki Nanganga, Saudi Tayonema, Lojan, Tapia Biro, Along Pelpia Kangayare, Washington Post, Lisa Daya Drenda, Kashoji, Mia Mayazi, Bote Mane, Lanamego, Pianlai Dapche, Delo Gansi Ogata, Phil Mendelssohn, Botuni Donga, Biojage Bare. New Hampshire Avenue Lama Ji, Saudi Arabia Tayong Shire Apango, Jamaka Shoji Wilu Name Pianlai Dapche Bare. Saudi Arabia Nangango, Tamara Joe Biden, Shilare, Toya Po Season Shini Rimawe, the end of Takayare Kisago, Beromba, Midi Lima Maho, Hulu, Lushadriga, Gribuge Javare, the end of Kashojigo Tapchapo, Saudi Asian Minda, Mohammed bin Salmanga, May Begadalo, American Talayriga, Pioja Tavare, Saudi Asuyagaro, the end of Tapcha Kaya Muni, Mabata Pulu, Nisan Tavare, the end of Tapcha Kaya Mujang, Saudi Arabia Go, Jenta Melu, Tamara Biden, Jinunga Gribuge Rava, Tabime, American Ma, Dusty Zeri, Samadan, Danny Jay, Jinan Tolo, Yang Chari, Saudi Arabia Nangu Dabiro, Asian Mindane, Tamara Biden, Twiso Melo, in Buroga, the Rinto Gentavare.
Amazon D. Dore Mapiao Song Dore, beating the Dinda Dione, Tita and Brazil, Lenin Diodugo, Taka to Pie, the Nashi the Ridega, and Yuta Dioga, to Taka Pideza, Brazil Anabanusima, Labiro with Tangiavari, Don Phillips, Ne, Bruno, Berira, Roneago, the Nanet, Tita Capito, through a long ago, Milkere Subiro, Pilado Cor, Amarillo da Costa di O. Oliviera ga ye wen nan ni go bwin khan ga ba. Alaw ni myaut thar de niya go le tu ga lite pya ga ba de. Di alaw ni go di ye pain twi si sit pi lo be tu be wa so ra go a ti pyu pi da le. Chin yin tu mi ta su re a ti ti si go pe em me su pi lo ye ga pyo ba de. Ta cha do lu mu a tai wa ni ne a lan we pi lo ta ti ta cha ni thai ni de. Tha ni dai na re a mya su shi ya Peru ne Colombia ne sat ni ga we lan khong pya de do out the go tadin da Philip ne Lan Yun lo ga tadin yu bo twa yin ne ta pya khan ga ya da phit ba de.
Viewer American Tan Yabba Nuavada season ago, Yavai Kunaigani Senaiti, Lightomita Tosanet, Kilohas Kotong Kontonyane, Kotong Shetonya, Lightomita Nazate, Kilohas Nashi Narupin, Senator Nunimaro, Lightomita Tia Kose, Kilohas Tinga Kongani, the Tolan Pinuaka.
India Nagan, New Delhi, Muroma, John Lassa Tauya, Digni Satin, Jimbare, RCNA, India Nagan Jai, Winjirija, two Siwi Wemma, Napas Sassan Yi, Bobiro Kaima, Anglopo, Yiji, Jami, Gosuni Gajavare, Rashaga, Ukraine, Go, Jujo, Sit, Windai Nidalu, America, Nedioya, Abdi, Mum, Hindan Niji, RCNA, India Sassan Yi, Kaima, Anglopo, Lurelu, Napelunga, Biosa Gajaraba, America, Nedioya, Abdi, Muha, Didarin, Dinian, Mugu, Chinchang Nidalu, Singapore Nagan Jai, Winji, Vivian, Bala Christian Gale, Biosa
Sharpening superpower rivalry between the United States and China has direct implications on all of us in Asia.
The American Nedioya Abjai Mujilaga, Asha Didakulon to a Daya Tayamuri Shinibare, the Abjai Mugu, Design to Tame Suyi, Asha Didaya Premier Dodamu to a Tika Jare, Ninja Dingy about Chenchamuri Shila Melo, Singapore Nangajai, Winji, Vivian, Bala Krishna, Abjai Jagiraba, India Nangajai, Winji. Subramanian Janshankagale, Patawi and Itaya, Saint Kong Muri, Kabajima, Miya Muri, Pianijima, Asiya Kanganaha, Yentepo, Yiji, Lupio Jagavari, Asiya Silon Taya Wabioye, Go Indian Nanga, Takaima, Takane, Lupio Javari, Asiya Nangan Rene, Gongan, Zilanti, Satu, Mu, Dode, and Lopune, India, Yama, Time, a Wavy Lama, Jiwa, Simpimbo, Lua Dagule, Indian Nangajai, Winji, Janshankaga, Litabi, Lupio Gavari, Indiana ASEAN Swindipa Nangan Rija, Sasayi, and Nit Dose of Yet Taymane, a senior Siwi Rigu, Niyaja, Jimbani Raba, Yamananga Dre, ASEAN Bondavodu Nijan, Nagugu, Yamananga Baga, Gaunt Hair, Powu, Yakwate Dre, ASEAN Yamu, a dime, Yamasakansi, a Chigarigu, ancient Indian Nanganga, Mapai Babu, Tigre Jimbari, ASEAN India, Nanganjai, Wijimia, Siwigu, Yamabaga, Yama Asimia, Yashi Jikuza, Indian Nangajas. India Nangan Sayam, Yamata Amaji, who mojo on Dayao Kere, Lum Yamata Yonga Tobia Mare, John Lan Nasani and Ijayi, Cambodia Nangan Machin Bame, ASEAN Gagway, Winjinia, Siwe Way Jayanle, Yama Gagway, Winji, Bojoji, Miatu, Ugo, Mapai Jabo, Dread, Yama Abawe, Nanganagaga, Lulu Chip, you Puezi, Chaya Konasakona Kuga, Jinia Jet, Topia, Down Sovale, Yama Nangan Machamapwe, Suwari, Luki, Chopam, Puri, Dread, Bojoji Nyatun Uma Dawin Shire Dwe Tugu Siwe Wemba Paipo Jinyar Jemma Tangsu Tawari Shin.
ရှိဆက်ရှင်မျိုးဆက်ခေါင်းဆောင်ကိုကျင်းမီနဲ့NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်အမတ်ဟောင်းကိုဖြူစရာတော်တို့ကိုတည်တဲ့အတီးပြထားတဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကရှုံချပြစ်တင်နေချိန်မှာပဲစစ်ကောင်စီဘက်ကတော့တည်တဲ့အတီးပြထားတာကိုဆက်လက်ပြီးတော့ခုခံပြောဆိုနေပါတယ်။ဒီလိုလက်ချက်ကြောင့်မလို့ဘောနော်အနည်းဆုံး50ကျော်တည်ခဲ့ရပါတယ်။အဲဒီတော့ဒါဟိုတရားမမျှတာ ကျွန်တော်ဘာပြောမလဲဒါလိုပဲပြောချင်ပါလေ
ကမ္ဘာနိုင်ငံတွေမှာတည်ရန်စီရင်တာကိုလက်ခံကျင့်သုံးနေတဲ့နိုင်ငံပေါင်း80 80လောက်ရှိသေးတယ်ဆိုပြီးတော့ဒီနေ့နေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွေမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေတုံကပြောပါတယ်ဒီတည်ရန်စီစဉ်ကိုလက်တွေ့လုပ်လိုက်မယ်ဆိုရင်နိုင်ငံတကာမှာကြေကြေပြတ်ပြတ်စန့်ကျင်တုံ့ပြန်မှုတွေဆက်ဖြစ်စေလိမ့်မယ်ဆိုပြီးတော့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းစစ်ကောင်စီကိုထောက်ပြထားတာပါမြန်မာနိုင်ငံမှာအတိုက်အခံတွေကိုကွပ်မျက်ဖို့စီနေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီဘက်ကလူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်မှာခရူးမဆိုင်ဘူးဆိုတာကိုထပ်ပြီးတော့ပြသလိုက်တာဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရ Net Price က Twitter လုံးမှုကွေရမှာရေးသားခဲ့ပါသည
်ရေနံနိမိတ်မှာတရုတ်ရေတပ်ရဲ့ခြေလှမ်းဖြတ်နိုင်မှုကိုပြသတဲ့အနေနဲ့တရုတ်နိုင်ငံကအကြီးဆုံးနဲ့အဆင်ပြေဆုံးဖြတ်တင်မော်တစီဂျပန်ပင်လယ်ထဲမှာစီးရေးလေ့ကျင့်မှုတွေလုပ်နေပါတယ်ပြီးခဲ့တဲ့နှစ်ကမှရေးချထားတဲ့ Type 055အမျိုးအစားဖြတ်တင်မော်လာစာနဲ့စီးရေးလေ့ကျင့်နေတယ်လို့တရုတ်ကွန်မြူနတီပါတီရဲ့ Global Times သတင်းစာမှာရေးသားဖော်ပြပါတယ်Type 055အမျိုးအစားစစ်သည်မော်ရီဟာရေဒါစနစ်မှာမပေါ်နိုင်တဲ့ဤပညာတွေသုံးထားသလိုမစ်ဆိုင်းထုတ်အမျိုးအစားမျိုးစုံကိုလည်းတပ်ဆင်ထားပါတယ်။အဲ့ဒီ055အမျိုးအစားဖြတ်တင်းမော်နဲ့အတူ 052D အမျိုးအစားဖြတ်တင်းမော်နဲ့ 903 အမျိုးအစားစစ်သည်မော်တို့ကိုလည်းစည်ရင်းလက်ကျင့်မှုမှာပါဝင်တယ်လို့သတင်းစာမှာရေးသားထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့မအီတန်စင်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီနေ့နေပြီးတော့မှလုတ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုပြောပြကြပါတယ်88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းမီနဲ့လွတ်တော်မဟောင်းကိုဖြူးစရာတော်တို့ရဲ့တည်တံအမိန့်နဲ့ပတ်သက်လို့နိုင်ငံတကာဘက်ကဝေဖန်ဖိအားပေးမှုတွေကြောင့်တည်တံချမှတ်တဲ့ပုံမှာပြန်လည်စဉ်းစားဖို့အစီအစဉ်မရှိဘူးလို့ဒီနေ့နေပြီးတော့မှချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစစ်ကောင်စီဘက်ကပြောလိုက်ပါတယ်ရန်ကုန်မြို့အတွင်းမှာပောက်ကွဲမှုတွေစိတ်လာရရင်လည်းပတ်သက်လို့လည်းထိရောက်စွာကင်တွယ်သွားဖို့လုံခြုံရေးတိုးမြင့်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဒီသတင်းပြည်စုံကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ
။အကြမ်းဖက်မှုဥပဒေပုံမှန်တွေနဲ့တရားစွဲဆိုထားတဲ့ကိုချင်းမီနဲ့ကိုဖြိုးစရာတို့တို့ကိုဇန်နဝါရီလ21ရက်နေ့ကလေးကစစ်ကုံရုံးကတည်တံချမှတ်ခဲ့တာပါ။အမိန့်ချတဲ့တရားရုံးဘက်ကတင်ပြလာတဲ့တည်တံအမိန့်ကိုအထက်တရားရုံးအဆင့်ဆင့်အပါအဝင်စစ်ကောင်စီဘက်ကပါအတည်ပြုခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအပါအဝင်လူ့ခွင့်ရေးအဖွဲ့တွေကဒီကြိုးပေးတဲ့အစီအစဉ်ပေါ်မှာဝေဖန်တာတွေရှိခဲ့ပါတယ်။နိုင်ငံတကာကအခုလိုဝေဖန်ပြောဆိုမှုတွေနဲ့ပတ်သက်လို့နိုင်ငံရဲ့အချုပ်အခြာအာဏာအရနိုင်ငံလုံခြုံရေးအရဆုံးဖြတ်တာဖြစ်တယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်
။ကျွန်တော်တရားဥပဒေစိုးမိုးရေးခန္ဓာမှာနောက်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုံနိုင်အောင်နောက်မှာအလားတူဖြစ်စဉ်မျိုးတွေကိုမလုပ်ရအောင်အဲ့တော့ဒါကိုတရားမမျှတဘူးလို့ကျွန်တော်တို့ဘာပြောမလဲဒါလိုပဲပြောချင်ပါတယ်အဲကျွန်တော်တို့ပြောချင်တာကတော့ဒီမြန်မာနိုင်ငံအနေနဲ့အချော့အချာအာဏာပိုင်နိုင်ငံတစ်ခုဖြစ်ပါတယ်အချော့အချာပိုင်နိုင်ငံတစ်ခုမှာကျွန်တော်တို့ဒါအချော့အချာအာဏာရဲ့ဒါပြောက်ဥတည်ဖြစ်တဲ့ခုနပြောတဲ့အာဏာကြီးများနဲ့ပတ်သက်လာပြောကြတရားစီရင်ရေးဥပဒေပြုရေးအုပ်ချုပ်ရေးမိုင်တိုင်းတွေကိုလွတ်လပ်စွာလုပ်ကိုင်ခွင့်ရှိပါတယ်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အခါမှာလိုအပ်တဲ့အချိန်လျောက်လှုပ်ဆောင်ရတာမျိုးဖြစ်ပါတယ
်မြန်မာနိုင်ငံမှာတည်တံစီရင်ချက်ကိုကျိုးမိန်ပြီးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်နိုင်ငံရေးတိုက်ခိုက်တွေကိုကြိုးပြီးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်ဆလိုက်တင်မအုံနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ကိုတည်တံကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်နောက်ပိုင်းတည်တံကျူးမိပေးခရရတဲ့သူတွေကိုကွပ်မျက်စင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိန့်တွေနဲ့နှစ်ရှည်ထောင်နှံတွေပြောင်းခဲ့တာပါကိုချင်မီနဲ့ကိုဖြိုးစရာတို့နှစ်ဦးကိုအခုအချိန်ထိဘယ်နေ့မှကျူးမိပေးမယ်ဆိုတာကိုအတိအကျမပြောသေးဘဲအချင်းထောင်လှုပ်ထုံးလှုပ်နှီးတွေအတိုင်းစီရင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်
ဒီနေ့သတင်းစာရှင်းလင်းပွဲမှာတော့စစ်တပ်အနေနဲ့မြန်မာနိုင်ငံရဲ့ဖြစ်စဉ်တွေမှာဘယ်လိုအခန်းကဏ္ဍနဲ့ဆက်ပြီးတော့ရက်တိမလဲဆိုတာနဲ့ပတ်သက်လို့သတင်းတော်အုပ်ကမေးမြန်းခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရဲ့မှာဆက်လက်တည်ရှိဖို့ရှိမရှိဆိုတာတိတိကျကျမဖြေခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတက်မတော်လူလာတဲ့အခြေအနေဖြစ်လာဖို့လှုံ့ဆော်သွားမယ်လို့သာပြောကြားခဲ့ပါတယ်။
democracy is not yet looks on my Milan. Democracy is not yet water. Lan Yao Nima, Blue Niame, Blue Tayame, Blue Dwames, Party in Nego, Tidulu in Nego, Institution, the North Dam Robber, Institution, the Dinner of Blue Dwame, Blue Lamas, she be Chibar. Tari do Nanga a chain, do a chain in the Lilonji TV General, Savian Chibar, Yakina Chiniane, Sasabi Giri, the Lower Lower Bodima.
ถ้าที่คุยกับยังคงมาสิ่งของสิบแปดก็ลงทุนที่จะนี่เลยจ้ากันไปยังคงเนี่ยอันนี้ทุกวันอยู่ในริมาเมื่อเดือนตุลาคมปีก่อนมูลค่าปีละสิบนี่เลยพอสิ่งของสิ่งนี้เนี่ยลงทุนเยอะกว่าที่นี่จะใช้การเดือนปีที่นี่ยี่ตัวอุติลูกสองตัวไม่รู้ปุ๊บจะสมัยช่วงอ่ะเปลี่ยวไปยังคงได้ดีใจมาเราจะโน้ตจำเราเยอะลงทุนเยอะจับไปพอดีเนี่ยมีการเยอะจับไปเนี่ยฐานะสายเนี่ยบูบังว่าจะเก็บบ่เลิกเงินเยอะเก็บเงินวุ่นเงินวุ่นจะโน้ตเนี
တဲ့နေရာတွေမှာမတင်ကားတဲ့နေရာတွေကိုကျွန်တော်တို့ရှောင်းတုံရောက်စစ်ဆေးခြင်းတွေကျွန်တော်ဆောင်ရွက်လျက်ရှိတယ်။အဲဒီလိုမျိုးဖြစ်နိုင်ခြေရှိတဲ့နေရာတွေမှာလည်းကျွန်တော်ထပ်မံပြီးလုံခြုံရေးအင်အားဒါတိုးမြှင့်ချထားပေးလျက်ရှိပါတယ်။ဒီကြားထဲမှာတော့ဒါလုံခြုံရေးနဲ့ပတ်သက်ပြီးရင်လုံခြုံရေးနဲ့ပတ်သက်ပြီးတိုးမြှင့်ဆောင်ရွက်တာတို့ပူးပေါင်းဆောင်ရွက်တာတို့တော့ကျွန်တော်တို့ဒါဆက်လက်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပဲပြောချင်ပါတယ်။
စစ်ကောင်စီတပ်တွေဟာရန်ကုန်မြို့မှာစစ်ဆေးတင်းကြပ်မှုတွေပိုလုံနေပြီးမြို့နယ်တချို့မှာအဲဆင်းအကြောင်းပြပြီးတော့ဖမ်းဆီးတာတွေကြောင့်တပိတ်အဖွဲ့ဝင်လူငယ်30ထက်မနည်းဟာလည်းဖမ်းဆီးခံထားကြပါရဲ့ရှင
်။နေပြည်တော်မှာဒီနေ့ကျင်းပခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုမတ်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုမပြောခင်မှာအခုချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြခြင်းပါတယ်။စီရေးပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားနေသလိုတိုက်ပွဲဖြစ်ပွားပြီးပြစ်ခတ်တဲ့လက်နက်ကြီးတန်းကြောင့်အရသားတွေတိုက်ဆုံမှုရှိခဲ့တယ်လို့ဒေသခံတွေနဲ့ CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်တဝန်တိုက်ပွဲတွေအတွင်းအရသား130ကျော်တိုက်ဆုံမှုရှိတယ်လို့လည်းချင်းလူခွင့်တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့ဇွန်လ16ရက်နေ့မနက်ပိုင်းချင်းပြည်နယ်မင်းတပ်မြို့အနီးမီတူးရွာဘက်ကိုလက်နက်ကြီးကြားရောက်ခဲ့လို့ရွာသား3ဦးသေဆုံးသွားတယ်လို့မင်းတပ်ဒေသခံတဦးကပြောပါတယ
်။မင်းတပ်ဘက်မှာဒီမနက်မှာ2-9တပ်ရင်းကနေလက်နက်ကြီးတွေထုလို့ဟိုပြည်သူ3ယောက်ထိသွားတယ်လေ။ဒီမနက်အဲ့ဒါဘာမှစိတ်ပွဲဖြစ်ပွားမှုလည်းမရှိဘဲနဲ့2-9တပ်ရင်းကနေအမြောက်နဲ့ဆူရတယ်ကြီးရော်တဲ့ကူတောင်ရလုံနေတဲ့3ယောက်ထိသွားတာ။သူကမင်းတပ်မျိုးရဲ့နဲ့ချင်းဆိုင်ရွာပေါ့
။မင်းတပ်မျိုးပေါ့အတွင်းဇွန်လ14ရက်နေ့ကဒေသခံမင်းတပ်ကာကွယ်ရေးCDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ် CDF ရောက်ခွင့်ရဆလိုင်းရောမန်ကပြောပါတယ
်။14ရက်နေ့ကမင်းတပ်မျိုးပေါ်မှာနေရာ3နေရာ4နေရာလောက်မှာမနေ့7နိုင်ခွဲလောက်ကနေဆိုင်မှာနေ့နဲ့7နိုင်ချောချောအထိတိုက်ပွဲပေါ့နော်လက်နေကြီးလက်နေငယ်နဲ့နိုင်3ချက်လောက်တိုက်ပွဲတောက်လျှောက်ဖြစ်တယ်။စကစအနည်းဆုံး4ဦး5ဦးလောက်တေဆုံးပြီးမှဆရာရလို့အများအပြားရှိတယ်လို့သိရတယ်
။တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီကနေ့ဇွန်လ16ရက်နေ့မှာအနီးနားဝန်းကျင်ရွာတွေအပေါ်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့လှမ်းပစ်တာမျိုးလှုပ်ဆောင်နေတာပါဒီလိုပစ်ခတ်မှုကြောင့်ဒီကနေ့မှာမင်းတပ်နဲ့မဝေးလာတဲ့မီတွေကျေးရွာအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးသေဆုံးခဲ့တဲ့အပြင်တဦးဒဏ်ရာရရှိခဲ့ပြီးနေအိမ်တချို့ပျက်စီးမှုရှိခဲ့တယ်လို့ဆလိုင်းရောမန်ကဆက်ပြောပါတယ
်အဲ့ဒီနောက်ပိုင်းမနေ့ကလည်းသူကအနီးနားဝန်းကျင်ကရွာတွေကိုလက်နက်ကြီးနဲ့ပတ်ပတ်နဲ့ထုတယ်မနေ့ကတော့အထူးခက်ရှိတယ်မကြဘူးဒီနေ့ကျတော့သူတို့ပြန်ထုတဲ့အချိန်မှာမင်းတပ်မျိုးမြောက်ဘက်မှာရှိတဲ့မြွေတူရွာမှာကြာပြီးမှအဲဒီတောင်ရလုံနေတဲ့ဖိုးကြီးပေါ့နော်အသက်80ရွယ်အမျိုးသားတဦးနောက်30ရွယ်အမျိုးသမီးတဦးအသက်60ရွယ်အမျိုးသမီးတဦးပေါ့၃ဦးပွဲချင်းပြီးပြီးသုံးသွားတယ်ပြီးတော့အမျိုးသားတဦးကလည်းတန်ရာတွေရတယ်လူနေအိမ်၄လုံးပေါ့နော်ခြိခတ်ပြစ်စီရရှိတယ်ပေါ့လေ
တိုက်ပွဲအတွင်းဒေသခံရွာသားတွေလည်းစိုးရိမ်မှုနဲ့ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်မင်းတပ်ဖက်တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်အတွင်းကမြို့နယ်အတော်များများမှာ စစ်ကောင်စီ တပ်တွေကို လက်နက် ဆွဲကင် ခုခံ တိုက်ခိုက် လာခဲ့တာပါ တိုက်ပွဲ ဖြစ်ပွားမှု ဖြစ်စဉ်တွေ အတွင်း အရက်သားတွေ ပေါ် ပြစ်မှတ်ထား ပြစ်ခတ်မှုတွေ လည်း ရှိနေတာပါ 2022 ခုနှစ် ကနေ 2022 ခုနှစ် အကြာ တိုက်ပွဲကာလ အတွင်း လူသေဆုံးမှု နဲ့ အိုးအိမ် မိလာမှု အခြေအနေကိုတော့ ချင်းလူခွင့်ရေး အဖွဲ့ CHRO ရဲ့ ဒုတိယ အမှုဆောင် ဒါရိုက်တာ စောက်လင်းက အခုလို ပြောပါတယ်
ကျွန်တော်ရောက်တဲ့နေရာတိုင်းမှာပထမဆုံးသူထိတ်လက်အောင်လုပ်တယ်ပြီးတော့ပြည်သူတွေကိုနှိပ်ချက်တယ်အင်းမျိုးရှုတယ်ဖြစ်စီတာမျိုးအများကြီးလုပ်တယ်ဒါဒီအားလုံးကစိတ်ရရဇဝတ်ရောက်တဲ့အလုပ်ရည်တည်ပဲလို့ကျွန်တော်ယူပါတယ်အခုဒီနေ့မှာဥမ္မတန်ပြစ်ထားဒီလိုမျိုးဥပဒေနဲ့တပ်ဖြတ်မှုရာအများတုံးစီအရောက်များတုံးစီလောက်ရှိ
ဒီတော့အင်းဟိုအဆောက်အဦမျိုးရှိတာအကနဲ့တစ်ဆောက်ခင်းရာလောက်ရှိတယ်ဒီချင်းပြည်နယ်တဝန်းမှာတနေ့ကြော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းချင်းပြည်နယ်မြို့နယ်အသီးသီးကဒေသခံပြည်သူတသိန်းကျော်စစ်ဘေးတိမ်းရှောင်နေကြရပြီးအဲ့ဒီထက်ကလေးတောင်းကျော်ဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ
ကျန်ကုန်ကပြောပြလာတဲ့သတင်းကိုကိုယ်စော်ဝင်လိုက်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကစာစင်ကြောင်းတွေတိုက်ခိုက်ခံရတာနဲ့ဆိုင်တဲ့သတင်းကိုလည်းပြောပြချင်ပါတယ်ကချင်ပြည်နယ်မြကြီးနားနဲ့ရွှေကူမြို့နယ်အတွင်းကထက်တန်းကျောင်းတွေမိရှုခံရတာနဲ့ဘုံခွဲတိုက်ခိုက်ခံရတာတွေနဲ့ပတ်သက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ကမလုံသွင်းတဲ့ကိစ္စရဲ့ဖြစ်ကြောင်းဝေဖန်လိုက်ပါတယ်ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့ KIO ကစုံစမ်းသွားမှာဖြစ်ကြောင်းပြောသလိုဒေသခံတွေကလည်းပညာရေးစောင့်တွေကိုတိုက်ခိုက်တာကိုလက်မခံကြောင်းပြောကြပါတယ်
ရန်ကုန်ကလာတဲ့ဒီကချင်ပြည်နယ်အတွင်းကအခြေအနေကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။ကချင်ပြည်နယ်အတွင်းမှာဒီလ15ရက်နေ့ကမြစည်းနားမြို့မန်ခင်ရောက်ွက်ရှိအထက်တန်းကျောင်းကကျောင်းဆောင်တစ်ဆောင်မီးလောင်ခဲ့သလိုဒီလ9ရက်နေ့ညပိုင်းကလည်းရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းအနီးမှာဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာပါ။ ညကြီးနားမြို့အထက်တန်းကျောင်းကတော့နှစ်ထပ်ကျောင်းဆောင်တစ်ခုလုံးမီးလောင်ပျက်စီးခဲ့ရပြီးရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကျောင်းကတော့လုံခြုံရေးအာမခံချက်မရှိတာကြောင့်ပိတ်ခဲ့ရကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကဒီတိုက်ခတ်မှုဟာဘသူဘဝလက်ချက်ဖြစ်ကြောင်းမသိရပေမဲ့သူတို့အဖွဲ့အနေနဲ့ပြည်သူပိုင်းအဆောက်အုံတွေကို
ဒီကနေ့ဇွန်လ16ရက်နေ့မှာအနီးနားဝန်းကျင်ရွာတွေအပေါ်ဆောက်အုပ်တွေကိုဖြစ်စီမှုရင်းချူတယ်ဆိုတာတော့ပြောလို့မပေါ်လို့ဆီရတော့မချိဘူးခင်ဗျကျွန်တော်တို့ခေဝနေနေတော့အဲဒါအများကြီးတို့ပိုက်ပေါ့ဒါဒီကြောင့်လို့အဲပြန်ကြောင့်လို့ဒီလိုပိုက်တဲ့ဒီအဆောင်တွေကိုဖြစ်စီတာတော့အဲမကောင်းဘူးလို့ပေါ့ဗျနော်မလုပ်ဖြစ်တဲ့ဒီကဒီပါလေးဆိုတဲ့အကြောင်းကိုတော့ပြောလို့ပါတယ်
စစ်ကောင်စီကတော့မြစ်ကြီးနားမြို့မှန်ကင်ရောက်ကအထက်တန်းကြောင့်ရှိရွှေနယ်ဒီကျောင်းဆောင်ကိုPDF အမိခံအကြမ်းဖက်သမားတွေကမီးပလင်းနဲ့ပြစ်ပေါက်မီးရှို့ခဲ့ကြောင်းမီးလောင်မှုကြောင့်စာသင်ခန်း၃ခန်းတွင်နှစ်ထပ်ကျောင်းဆောင်ဆုံးရှုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။တဆက်ထဲမှာပဲပါဝင်ပတ်သက်သူတွေကိုစုံစမ်းဖော်ထုတ်အရေးယူနိုင်မှုစုံစမ်းနေစေဖြစ်ကြောင်းဖော်ပြထားပါတယ်။
မတမာမှုတွေကြောင့်ညီလုံးကလာဆိုတာပြည်သူကိုယ်တော်သူတို့နဲ့မညတဲ့ပါဘုသူကနေဆေးပြစ်ပါတယ်ညီကြီးနားနဲ့ရွှေကူဒေတာခံတွေကတော့စာတင်ကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့လက်တဲ့တရခံကိုဖမ်းဆီးဖော်ထုတ်နိုင်တာမရှိသေးသလိုဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံပြောဆိုတာလည်းမရှိကြောင်းပြောပါတယ်
ဒီကနေ့ကျွန်မအင်းနဲ့ဆိုင်နဲ့ကြေးကြရတယ်ပါဒီတော့ဒါရင်ဘယ်အဖွဲ့အစည်းတွေလုံးလို့ဒီလူတွေကတော့ဘူးမလက်ခံပဲကြေးကြမဟုတ်ဘူးပေါ့နော်အဲတော့ကျွန်တော်ဒီလိုပဲမြင်နေရတယ်ဒီအပေါ်မှာကျတော့ဒါတော့တာဝန်ရှိကြတာပေါ့နော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတတိယအဖွဲ့အစည်းတွေကနေဒီကိစ္စကိုပြည့်ပြည့်စုံစုံနဲ့နေနေပေါ့နော်ဒါတောင်းရင်ပြည့်ပြည့်နေလို့ပဲမြင်တာပေါ့န ကောင်းစီလို့အဖွဲ့တွေကိုရည်ရွယ်ကြောင်းလည်းပြောပါရယ်ရွှေကူဒေတာကန်တူကလည်းရွှေကူမြို့နယ်ဘူကုန်းရွာအထက်တန်းကြောင်းဘုံပေါက်ကွဲပြီးပိတ်လိုက်ရတာနဲ့ပတ်သက်လို့သူ့အမြင်ကိုခုလိုပြောပါရယ်ဒီမှာလို့အနေနဲ့တော့ပညာရေးကိုအဲ့လိုမျိုးလုပ်ကြတော့မဖြစ်တဲ့လို့ထင်တယ်ဒီမှာလို့ကစ္စတီမေကအရင်ဆုံးရတယ်မဖြစ်ဘူးလေမဖြစ်ဘူးခဲ့တဲ့မှာအပညာရေးနဲ့ပတ်သက်ရင်အားလုံးအရာရ အခုဒီနေ့အဲ့လို၃မြင်းဆက်တိုက်ဖြစ်လာတဲ့အချိန်မှာကလေးတွေကဘာဖြစ်လာလဲဆိုလို့ရှိရင်တစ်ခါဆိုလို့ရှိရင်အိမ်အောင်ကြွားသွားတာရဲ့အပြင်လောကအမောင်လောကတွေကိုရောက်သွားတဲ့ဟာကြီးရဲ့ပညာနဲ့မိဘနဲ့ဖက်မျက်ချိန်မှာရမယ့်အနေအထားမှာမိဘတွေကလည်းအခြေခံလူသားစားတွေဖြစ်တဲ့အတွက်ကြောင့်မို့လို့ကတ္တမီကိုပြည့်စည်စည်မထိသိမ့်နိုင်တဲ့အချိန်မှာကျောင်းနဲ့ပဲထင်ရတဲ့အခါကျောင်းကိုအဲ့လိုမျိုးလုပ်လိုက်တဲ့အတွက်ကြောင့်မို့ကလေးတွေရဲ့အနာဂတ်ပေါ့ပညာရဲ့အနာဂတ်ကအားလုံးကိုမဲ့သွားပြီလို့ပြောချင်တယ်ဒီမှာကတော့
မေလ19ရက်နေ့ကသတင်းစာရှင်းလင်းပွဲမှာတော့ပြီးခဲ့တဲ့စာတင်နှစ်မှာကျောင်းပေါင်း900ကျော်မီးရှို့ဘုံခွဲခံရပြီးဆရာဆရာမ38ဦးသေဆုံးခဲ့ရကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စစ်ကောင်စီကစာတင်ကျောင်းတွေဖွင့်လှစ်တာဟာကလေးငယ်တွေကိုသူတို့နိုင်ငံရေးအကျိုးအမြတ်အတွက်အသုံးချနေတာဖြစ်ကြောင်းအတူအယောင်ကျောင်းဖွင့်လှစ်တာကိုဆက်လက်သဘိမ့်မှောက်ဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကြေညာချက်မှာမလွဲမရှောင်သာလို့ကျောင်းတက်နေရသူတွေရဲ့လုံခြုံရေးကိုစစ်ကောင်စီကတာဝန်ယူဖို့နဲ့စာတင်ကျောင်းတွေကိုမြည်သူကတိုက်ခတ်သည့်ဖြစ်စေလုံးဝလက်မခံကြောင်းလည်းဖော်ပြထားပါတယ်။မေလ31ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့ဘုံကွဲမှုဖြစ်ပွားခဲ့ပြီးပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရခဲ့တယ်လို့တဦးသိဆုံးခဲ့ပါတယ်။GCPEA ခေါ်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးဒီကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသီးသီးအနေနဲ့စာတင်ကျောင်းတွေကိုမိမိတို့စီရေးအတွက်အသုံးမပြုဖို့နဲ့ကျောင်းတွေကိုတိုက်ခိုက်တာမျိုးကိုရှောင်ကြဉ်ဖို့ဂျွန်လာတရနေ့ကတိုက်တွန်းထားပါတယ်ရှင
်။တချင်းပြည်နယ်မှာစာတင်ကျောင်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖိပိုလာတဲ့တဲ့ရင်ကိုအလိမ်မာပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့မြန်မာနဲ့တောင်ကိုရီးယားနိုင်ငံကြားအလုံသမားရေးကိစ္စနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြပေးကြပါမယ်။ကိုဗစ်ကြောင့်ဖြစ်လာတဲ့လုံသားပြက်လက်မှုကိုဖြေစည်းသွားဖို့အတွက်မြန်မာပါဝင်နိုင်ငံ၃ခုက MOU လုံသား8000ကျော်ကိုအခုနှစ်ထဲမှာခေါ်ယူသွားမယ်လို့တောင်ကိုရီးယားနိုင်ငံအစိုးရကပြောပါရယ်။ဒါပေမဲ့မြန်မာနိုင်ငံကလုံသားဗန်နယောက်ခေါ်သွားမယ်ဆိုတာကိုတော့ကိုရီးယားဆိုရဘက်ကတိတိကျကျမပြောသေးပါဘူး။ရန်ကုန်ကဖေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းညာပြောပြပေးမှာဖြစ်ပါရယ်ဗျာ။
မြန်မာ၊အင်ဒိုနီးရှားနဲ့နီပေါနိုင်ငံကအလုံသမား8000ကျော်ခေါ်ယူသွားမယ်လို့တောင်ကိုရီးယားအလုံသမားဝန်ကြီးဌာနကအင်္ဂါနေ့ကပြောလိုက်ပါတယ်။တောင်ကိုရီးယားအစိုးရအခု2022ခုနှစ်တစ်နှစ်လုံးမှာပြည်ပလုံသားအများပြားခေါ်ယူသွားဖို့ရှိတယ်လို့ကိုရီးယားမှာရှိတဲ့မြန်မာတန်ရုံးကအလုံသမားတန်ရာရှိဦးမြတ်တော်က VOA ကိုပြောပါတယ်။ဒီထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်အလက်တွေကိုလည်းထည့်သွင်းပြောဆိုသွားတယ်လို့သူကအခုလိုပြောပါတယ်
။ဟိုဒီနေ့ထဲမှာတော့ဆက်ခေါ်ဖို့ပေါ့နော်နိုင်ငံသားလူတွေမှာဒီမှာအားလုံးစုစုပေါင်း8000 300ပေါ့နော်အဲဒီကမချက်ယူကြတာပေါ့အဲဒါကတော့ဟိုကတော့မြို့ခွဲတဲ့နော်ဒီမှာတော့မတိရသေးဘူးနော်အင်ဒိုနီးရှားဒီဘောမြန်မာတော့ပါတော့တို့တို့ဝေဖို့တက်ဖို့ကျွန်တော်အတွက်ကိုလည်းသူကအဲလုံချင်နေတဲ့ဒီနေရာကလူတို့ကပတ်သက်ပြီးပုံပေါ်ဆောင်ပေးတော့ပုံပေါ်ဆောင်ပေးတော့တော့မယ်လို့ပါလို့ပါတော့ပေါ့နော်ဒီကလုံခံတဲ့လူတော်ဝင်ကြီးရပေါ့နော်တို့တို့မချက်တရားဒီကိုဗစ်ကြောင့်လူသားတွေမခွာရတော့ဒီနေ့ဆက်ပါလို့ကအများကြီးရအောင်ဆက်ခေါ်မယ်နော်အဲအဲ့လိုမျိုးတို့ခွာပေးထားတယ်
ကိုရီးယားအစိုးရကအခုလိုမြန်မာလုံသားတွေထပ်ပြီးခေါ်ယူသွားမယ်လို့ပြောပေမဲ့လည်းအရေးအတွက်ဘယ်လောက်ခေါ်မယ်ဆိုတာကိုတော့အတိမပေးသေးပါဘူးလက်ကျန်စီးရင်ကခေါ်ရမယ်လုံသားတွေလည်းမြန်မာပြည်တွင်းမှာအများပြားကြံနေသေးတယ်လို့အလုံသမားရေးရာဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်က VOA ကိုပြောပါရစေ။
ဒါဒီပေါ်တော့ဒီမှာ EPS လုံသားတွေကြံနေကျွန်တော်တို့လူငယ်တွေတွေ့ချင်တာပေါ့ဗျာလာကြလည်းကောင်းတာပေါ့သူတို့လိုချင်တဲ့နီလန်တိုင်းစစ်ပြီးလို့ကျွန်တော်တို့စစ်သွားတယ်ဆိုတော့ဒီ3000ကျော်ကျင်းဆိုတော့4000တော့နီးပါတယ်ကျွန်တော်ကျ3900တော့ကျင်းတယ်အဲ့ဒါကိုသူတို့မခေါ်သေးတဲ့အတွက်ကျွန်တော်တို့သွားမယ်လူငယ်တွေကကျွန်တော်တို့တို့လိုတန်းတန်းကျင်းနေတာပေါ့ဗျာ
မြန်မာဘက်ကကိုရီးယားနိုင်ငံကိုလုံသားစင်လွတ်တာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလမှာပြန်ပြီးစတင်ခဲ့ပါတယ်အခုဇွန်လအထိ6လအတွင်းကိုရီးယားကိုရောက်သွားတဲ့မြန်မာလုံသား1500ကျော်ရှိပါတယ်ကိုရီးယားနိုင်ငံရဲ့လေယာဉ်လုပ်ငန်း5လုပ်ငန်းနဲ့အသေးစားကုန်ထုတ်လုပ်ငန်းတွေကပြည်ပလုံသားတွေကိုပဲအဓိကအားထားနေရတာပါကိုဗစ်ကြောင့်ပြည်ပလုံသားစီးဝင်တာကိုကန့်သတ်လိုက်ရတဲ့အတွက်အဲ့ဒီလုပ်ငန်းတွေမှာလုံသားအင်အားကျသွားပါတယ်ပုံမှန်အရဆိုရင်တောင်ကိုရီးယားနိုင်ငံကိုလုံသား9000ကျော်နှစ်စဉ်ဝင်လေ့ရှိပါတယ်2020ခုနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်6688ယောက်အထိကျသွားပါတယ်2021ခုနှစ်မှာတော့10000ကျော်အထိပြန်တက်လာပါတယ်အခုနောက်ပိုင်းမှာတော့မြန်မာနိုင်ငံကနေဂျပန်နိုင်ငံကိုအလုတ်သွားလုပ်သူတွေလည်းများလာပါတယ်။ဒါပေမဲ့လည်းမလေးရှား၊စင်ကာပူ၊ထိုင်း၊ကိုရီးယားစတဲ့၄နိုင်ငံကိုမြန်မာရွှေပြောင်းလုပ်သားတွေအများဆုံးသွားပါတယ်။အရှေ့အလယ်ပိုင်းကိုလည်းစပြီးလွှတ်နေပေမဲ့သွားတဲ့အရေးအတွက်တော့နည်းနေသေးတယ်လို့မြန်မာအလုံသမားရေးရာဌာနကပြောပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံကအလုံသမားတွေခေါ်မဲ့အကြောင်းနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုငင်းညာပြောပြသွားတာဖြစ်ပါတယ်။ရွေကနေခြားတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ မကြခင်မှာတော့အပတ်စဉ်ကရတွေကိုထုတ်လွှင့်ပေးတော်မူရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပါ
UA American တန်ကနေ2022ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းလုံးပြီးတော့30နှစ်နဲ့58တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောကစီစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲ့ကတော့အရင်ဆုံးဒီဥအောင်ခေရဲ့မြန်မာရေး30ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေနဲ့ကြောက်စိမ့်လုပ်ငန်းဆက်ဆက်နေပုံကို Global Witness ရဲ့နောက်ဆုံးအစီရင်ခံစာမှာအခြေခံပြီးတော့ဥအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။မြန်မာပြည်ကကြောက်စိမ့်လုပ်ငန်းကို Global Witness အဖွဲ့ကအသေးစားလေးလာစုံစမ်းပြီးစာရန်းတွေရေးလာတာနေ့တော်ကြားနေပါပြီ။ကြောက်စိမ့်လုပ်ငန်းကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးကိုကျိုးရှာပုံကိုဖော်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကြောက်စိမ့်အကြောင်းပြောရင် Global Witness သုတေသနပါးပါပြည့်စုံတယ်လို့ဖြစ်နေပါတယ်။2019မှာကြောက်စိမ့်ဗိုလ်ချုပ်ကြီးများဆိုတဲ့စာရန်းကိုထုတ်ဝေပါတယ်။လုံးရဲ့နေ့ဇွန်လမှာတော့ Jade and Conflict ကြောက်စိမ့်နဲ့ပရိဘက်ခတ်ဆိုတဲ့စာရန်းကိုထုတ်ဝေလိုက်ပါတယ်။ကြောက်စိမ့်ကရံပုံဝင်ရနေတဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတပ်မတော်ကရှေ့ဆုံးကပါဝင်ပြီး KIA, KIO, ကချင်တပ်ဖွဲ့ ၊ WAT တပ်ဖွဲ့ ၊ MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်တော်နေကြောက်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုတ်ပြင်းရေးလုပ်ဖို့ကြိုးစားပေမဲ့ကြောက်စိမ့်ကန္တကိုဒီလက်နက်ကင်ဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်2016မှာ NLD အစိုးရကကြောက်စိမ့်လိုက်စင်သည့်ရဆိုင်လိုက်ချိန်ကစပြီးနားလည်မှုနဲ့ကြောက်စိမ့်ထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ
်မြေပြင်မှာစစ်ခင်းနေတဲ့လက်နက်ကင်တွေဟာကြောက်စိမ့်လုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်ကြောက်စိမ့်မြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်တမရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကြောက်စိမ့်မှောင်ကိုတင်ပို့ရမှာပူးပေါင်းဆောင်ရွက်တာတွေ့ရှိရတယ်လို့ Global Witness အဖွဲ့ကဆိုပါတယ်ဒေါ်လာသန်းပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တမရော်နဲ့ KIA ဟာဖားကန့်နယ်မြေမှာငင်းငန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်တမရော်ရဲ့ဖားကန့်အခြေစိုက်တမ101တမမှုနဲ့ KIA တိုင်ရင်း6ရဲ့တပ်မှုဟာဓာတ်ရိုက်ဖုံးအဆက်အသွယ်လုပ်နိုင်ပြီးကြောက်စိမ့်ကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWS ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့ KIA တိုင်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်ကြောက်စိမ့်လုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာ KIA ဟာတပ်မတော်နယ်ရောဝါတက်ဖွဲ့နယ်ရောပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ် KIA တိုင်ရင်း6နဲ့တမတော်တမတရားတည်းအကြမ်းမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လဲ KIA ကိုယ်စားလှယ်ကဆိုပါတယ်ဝါတက်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်တမတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူးဒါပေမဲ့ကြောက်စိမ့်လုံကမှာအဓိကအကျိုးခံစားရသူဟာဒေသခံတမတော်တပ်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကိုင်တပ်ဖွဲ့နဲ့ဒေသကလောပန်းတွေဖြစ်တယ်လို့ဆိုပါတယ
်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဥတော်လန်ရေးအရှိန်အဟုန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်1990ပြည်လုံးကလေးကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရွယ်ရှိပါတယ်ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်နေဆက်ကစခန်းတွေ KIA လက်ထက်ပြန်ရောက်သွားပါတယ်စရနာသိငင်အားစားပြီးကြောက်စိမ့်ထုတ်လုပ်မှုနှေးကွေးလာတယ်လို့ဆိုပါတယ်။ဒါပေမဲ့ကြောက်စိမ့်ဟာ KIA ရဲ့အကြီးအမားဆုံးဝင်ငွေဖြစ်နေသေးပါ။ပရင်နဲ့တစ်လုပ်ငန်းကလည်းရန်ပုံငွေရရှိနေပါတယ်။ TIA ကကျောက်စင်းဝင်ဝင်နဲ့အတုံးစည်းကိုထုတ်ပြန်တာမျိုးမရှိပေမဲ့လိုင်စာနဲ့မိုင်ဂျန်ရန်ကဒုက္ခသည်တွေကိုစောင့်ရှောက်ရမှာအတုံးပြုတယ်လို့ဆိုပါတယ်။
ကျောက်စင်းရံဝင်ဝေကြောင့်နေချင်းကြချင်းကြီးထွားလာတဲ့ရခိုင်တပ်ဖွဲ့ဟာကချင်းပြည်နယ်မှာမွေးဖွားလိုက်တဲ့လက်နက်ကင်အဖွဲ့ဖြစ်ပါတယ်။ကဲအေးဌာနချုပ်ရှိတဲ့လိုင်စာမှာစခန်းဖွင့်ခွင့်ပေးပြီးရခိုင်လူဝင်တွေကိုစစ်တင်တန်းပို့ချပါတယ်။၂၀၉မှာရခိုင်တပ်ကိုတီထောင်လာမှု၂၀၁၀မှာတပ်မတော်နဲ့စစ်ပြန်ဖြစ်တဲ့အခါအေးရခိုင်တပ်ဟာ ကျောက်စင်းကုံတွေရေးမှာပွင့်စားလုပ်ပြီးကျောက်ကုံတွေကိုအခွန်ကောက်တဲ့နီးနဲ့ရခိုင်တပ်ကရံပုံငွေရှာတယ်လို့ဆိုပါတယ်။နိုင်ငံခြားမှာအလုပ်လုပ်နေတဲ့ရခိုင်တွေကလည်းအေအေကိုထောက်ပံ့ကြပါတယ်။MNDAA ကိုကန်တပ်ဖွဲ့ကတော့ဥပုံချရှင်လက်ထက်ကလေးကခမ်းတီးကျောက်စင်းနယ်မြေမှာကုမ္ပဏီတီထောင်ခွင့်ရခဲ့တယ်လို့
ဆက်ကောင်စီနဲ့ KIA တို့ရဲ့ပဋိပက္ခဟာဘာကန်ဒေတာမှာလက်ခဲတင်းလင်းအခြေအနေကိုအများကြီးပြောင်းလဲစေနိုင်တယ်လို့ Global Witness ကတုံ့ပြန်ထားပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေရှိနေပေမဲ့ကျောက်စင်းတူဖော်မှုကတော့ရက်ဆိုင်သွားလို့ဝေရကြောင်းပြလိုက်ရပါတယ်ခင်ဗျာ။ဝန်ကဲစီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနာဆင်ကြရတာဖြစ်ပါတယ်။
အပတ်စဉ်တိုင်းသတင်းတော်အစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့ကျမကြီးကနာကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကနာမှာတော့ Monkey Pox မြောက်ကျောက်ယောဂါကာကွယ်ရေးအကြောင်းကိုပြောထားပါတယ်။မြောက်ကျောက်ယောဂါကူးစက်ခံဖို့စိုးရိမ်ကြီးစရာမလိုသေးပေမဲ့လိုလိုမဲမဲသဘောကာကွယ်ရေးနည်းလမ်းတွေကိုတော့တည်ထားတဲ့လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ဒီယောဂါကဘလိုလူတွေမှာစိုးရိမ်ရနိုင်ပြီးဘလိုကြိုတင်ကာကွယ်ကဘလိုလက္ခဏာတွေကိုသတိထားတဲ့ပါသလဲ။ ဒီကြောင်ညောမျိုးဝေကပ်ဟိုက်စေယုံကညွန်ကြားရေးမှုကုသရောဂါအထူးကိုဒေါက်တာဇီယာသက်ကိုကိုမင်းမင်းကဆက်သွယ်မိမြန်းထားပါတယ်ခင်ဗျာ။
Okay ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ဒီမြောက်ကျောက်ယောဂအကြောင်းပြီးခဲ့တဲ့တစ်ခေါက်တုန်းကပြောခဲ့တုန်းကစိုးရိမ်ကြီးစရာရှိဘူးရအဖြစ်ပေါ့နော်မလိုတဲ့အကြောင်းပြောခဲ့ပေမဲ့မဖြစ်အောင်ကာကွယ်ဖို့အဓိကဒီတစ်ခေါက်
ကျောင်းမှာမို့တကယ်လို့များဒီယောဂါဖြစ်လာရင်စိုးရိမ်ရနိုင်တဲ့လူမျိုးစားရှိလားဆရာ။ချို့တော့လူတွေမှာတော့နည်းနည်းလေးဒုက္ခရောက်နေတဲ့လူရှိပါတယ်။အဲ့ဒီလူတွေကအထူးသဖြင့်တော့ organ transplant လုပ်တာကြောက်ကအသေးစားထူတာတို့ကြောက်ကအစာထူတာတို့လူနာတွေပေါ့နော်။ဒီလိုလူနာတွေမှာဆိုလို့ရှိရင်ရေကြောက်လူယောဂါတော့ကုန်းောက်ဖြစ်ရောက်သွားနိုင်ပါတယ်။အဲ့လိုလူတွေဆိုတော့ကျွန်တော်ကကြောက်ရပါတယ်။ဒီအတူတူပဲရေကြောက်ယောဂါကြောက်ကြီးယောဂါအမျိုးအတူတူပဲဖြစ်ပါတယ်။ နောက်တစ်ခုကတော့ပုံစံမျိုးသမီးတွေမှာနောက်တစ်ခုကတော့ HIV patient တွေဆိုတော့အဲ့လိုလူတွေမှာဆိုတော့လည်းကျွန်တော်ကြောက်ရပါတယ်ပေါ့နော်ဒီလိုဘုံမဲလို့ရိုးရင်းချက်စီကိုထိခိုက်တဲ့ယောဂါတွေဖြစ်တဲ့လူကြီးများတို့အားမျိုးအသွေးကန်စာတို့ခေါ်တာပေါ့နော်လင်ဖိုးမားတို့ပေါ့လို့အကျိတ်ရောင်တဲ့ယောဂါတွေပေါ့နော်ဒီလိုကန်ဆာသမားတွေအားမျိုးကြောက်ရပါတယ်အာဒါမှမဟုတ်ပဲねအပြင်မှာနေ့စဉ်နဲ့အမြမေးထို
လက္ခဏာမျိုးတွေကိုသိထားအောင်လုပ်ရဆရာ
။ဒီမြောက်တွေမကုတ်ခံရဘူးဆိုလို့ရှိရင်တော့ဒီယောဂဖြစ်ဖို့ချန်တော့တော်တော်လေးတော့နည်းပါလေ။နောက်တစ်ခုကတော့ဟိုတွေးတဲ့ဟာကိုကျွန်တော်ပြောတာပါ။ဖြစ်မယ်လို့လည်းကျွန်တော်ပြောတာတော့မဟုတ်ပါဘူး။ဆိုဒီ US မှာ UK မှာဖြစ်တဲ့ case တွေကိုကြည့်လိုက်တဲ့အခါမှာအများစုတော့ case ပေါ့နော်။တရုတ်ဝင် CDC ကလည်းထုတ်ပြန်လာတဲ့အချိန်မှာရေးထားတာပါ။ဖြစ်ခဲ့တဲ့ဒီ blood test positive ဖြစ်တာလို့ condition တွေပေါ့နော်။ပိုကံကတော့ဒီလိုအခုပိတ်နေထွက်လာတဲ့လူတွေကြံကြည့်လိုက်တဲ့အခါမှာအများစုတော့ဒီလိုအမျိုးသားလူဆက်ဆံတဲ့လူတွေမှာသွားပြီးတွေ့တယ်ဆိုပြီးတော့တွေ့ရတဲ့တစ်ချက်တော့ရှိပါတယ်။နောက်တဲ့တစ်ချက်ကတော့ဒါကတော့သူ့ရဲ့ထူကြတဲ့တစ်ချက်လို့ကျွန်တော်ကသိဒီတစ်ခေါက်ကြမှာကျွန်တော်တွေ့တာပေါ့နော်။ကျွန်တော်တို့ကအရင်တော့ဆိုလို့ရှိရင်ခေါင်းကနေ out ယူသွားပါတယ်။ကျွန်တော်ဒီမှာပြရလူတွေဆိုလို့ရှိရင်ပြောနေကြစကားလုံးကဒီကြောက်ပေါက်တဲ့အခါမှာခေါင်းကနေ out ယူရောက်တယ်ပေါ့။ဆိုတော့ဒီတစ်ခေါက်ကကျတော့ဒါမျိုးမဟုတ်ဘူး။ဒီကိုယ်ခန္ဓာအလယ်ပိုင်းလို့ဘာလို့ပြည့်ဝင်သွားတဲ့လမ်းကြောင်းကိုစပို့လို့အဲ့ဒီပေါင်းချင်းမှာစပြီးတော့ဖြစ်တာ။ဆိုတော့ဒါကြောင့်မို့သူကအဲ့ဒါကိုသတိထားမိတယ်။သူတို့ပြင်ကပြောသလိုပဲကျွန်တော်တို့သုံးတာလည်း prototype ဆိုသုံးတာပေါ့နော်။ဒီဝင်သွားတဲ့လမ်းကြောင်းမှာရောင်းနေတာဆိုပြီးတော့အဲ့လိုလူတွေမှာအဲ့ဒါနဲ့သူစပြီးတော့သတိထားမိတယ်။ဒါပေမဲ့အဲ့ဒီဟိုအလိုအလုံးတွေတွေ့တဲ့အခါကျတော့သူကပုံမှန်လည်းမဟုတ်ဘူး။ကျွန်တော်တို့အဲ့ဒါမျိုး physical ပေါ့နော်ဒီလိုရေကြီးမှုတွေတွေ့လို့ကျွန်တော်တို့ဘာလို့ခေါ်လဲဆိုတော့ therapy ဆိုခေါ်ကြ။ရေယုံပေါ့ရေယုံအသေးစားပေါ့နော်။ therapy simple ဆိုတာမ တဲ့ခါကျတော့ herpes ဆိုတာဟုတ်တွဲနေသူသူဆန်းဆန်းနဲ့ဒီလို monkey pox ဆိုတော့တွေ့လာတယ်နောက်တစ်ခုကအရင်တော့ကဒီရောက်ကိုခံပြီးလို့ရှိရင်မဖြစ်လဲဆိုတော့ဒီလို monkey pox တော့ဖြစ်ခင်ပါပထမတစ်ပတ်လောက်ကရေကြောက်လိုတွေကဒါကြီးစီးတယ်ချောင်းနေဆိုးတယ်လည်းဘက်မှာအကျိတ်ကြီးထလာတယ်နေမကောင်းထိုင်မကောင်းနေလည်းဘက်မှာအကျိတ်ကြီးရောင်းလာတယ်နောက်ကိုယ်ကူးချိန်တက်လာတယ်ပြီးတဲ့ခါကျတော့မှခုနလိုအကျိတ်ကြီးမှုတွေထွက်လာတယ်ဒီလိုတော့မှဒီကောင်းကနေအောက်ထူပြန့်လန့်ပြသွားတယ်အခုကကြာတော့ဒီလိုမျိုးခုနတွေ့လာတဲ့မေးလိုက်တဲ့အခါသူတို့ဒီဓာမျိုးရောဂါမဖြစ်ခင်မှာစပြီးဒါမျိုးစစ်တယ်တကူကမရှိတဲ့လူကများတယ်ပြီးတဲ့အခါကျတော့မှခုနလိုမျိုးဒီ proctitis ဆိုခေါ်တဲ့ဟိုလမ်းကြောင်းပေါ့နော်ဝင်သွားတဲ့လမ်းကြောင်းသားတစ်ခွိုင်သားအလုံးအခုတွေစပြီးပေါ်လာပြီးတော့မှခြားနေရာ spread လုပ်သွားတယ်ဆိုတဲ့အပိုင်းတွေတွေ့ဒါကတော့လက်ရှိတွေ့တဲ့နည်းနည်းလေးမတူတဲ့အချက်ပေါ့လေကျွန်တော်တို့အရင်တုန်းကတွေ့နေကြဖြစ်တဲ့ monkey pox မတူတဲ့အပိုင်းတွေပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီလိင်တူဆက်ဆံဒါကြောင့်ကူးနိုင်တယ်လို့အပြတ်ပြောလို့ရတယ်လားဆရာ
ဟုတ်ကဲ့အဲ့ဒါဒီဒေါက်တာလေးကိုဒီတစ်ခေါက်မှာ hot topic ပေါ့နော်အဲ့လိုတော့ကျွန်တော်ဒီနေ့ဒီချိန်ဒီစီစီလည်းမပြောပါဘူးဖြစ်နိုင်တဲ့တစ်ခုကတော့ဒါကတော့ CDC ကလည်းသူတို့ရှင်းပြထားပါတယ်သူတို့ဒီလိုမျိုးလိင်တူဆက်ဆံတဲ့မျိုးသားတွေမှာတွေ့တယ်လို့ပြောခြင်းဒီတိုင်ကလည်းအစိမ့်ကူးဆက်ပါတယ်လို့ပြောခြင်းမဟုတ်ပါဘူးပေါ့နော်ဒါကတော့သူတို့တင်တဲ့တွေ့တာတဲ့ကြည့်စီလို့အနေနဲ့ချပြထားခြင်းဖြစ်ပါတယ်။ဖြစ်နိုင်ဒီအကောင်းဆုံးတစ်ခုကတော့သူတို့ဒီခုနကျွန်တော်ပြောသလိုပဲအစာအိမ်တိုင်းကြောင်ဒီအထူးတင်သောစအိုတဝိုက်မှာဒီ lesion တွေဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအနေနဲ့တယောက်နဲ့တယောက်ထိစပ်မှုကြဦးွားတာလားတော့မပြောတတ်ဘူးပေါ့။ဒီ lesion တွေကရှိနေတော့ကြွားပြီးတော့ဆက်ချင်းပြီးပြုပြီးလဲဆိုရင်တော့ဒေတာတော့ကူးနိုင်တော့ပေါ့။သူ့ရဲ့ပုံစံအရန်သိတာပါတယ်။ဘယံငုံမြို့မှာငငယ်တော့ရေချောက်ပေါက်ပြည့်လို့ဆိုသိတာပဲ။အပြင်ထွက်လိုက်တာနဲ့ပြင်းရတယ်ရေချောက်ပေါက်ဘိုးတော်မလေးအခုတွေပိတ်နေပေါ့နော်အင်ဂျင်ဘူးလိုမျိုးပုံသွားအရင်ကြီးသူ့တွေပေါ့နော်တကူလုံးမှသွားဖြစ်တာပဲသူကရေချောင်းနဲ့နည်းနည်းလေးပဲကွာတဲ့အပိုင်းဟာဒီအလုံးပုံကြီးရဲ့ကွာ
ဟုတ်ကဲ့အခုလိုအနေထားမှာပေါ့နော်အကောင်းဆုံးကာကွယ်ဖို့ဆိုရင်ဘယ်လိုအကျဉ်းပြုရှင်လဲမြန်မာနိုင်ငံမှာတော့တွေ့ရှိတာတော့မရှိသေးဘူးပေါ့နော
်ဟုတ်ကဲ့မရှိပါဘူးဆိုတော့လေအကောင်းဆုံးကာကွယ်အနေနဲ့နံပါတ်၁ကတော့ကျွန်တော်တို့ဒီနေ့ဒီချိန်မှာနားလေတဲ့အပိုင်းဟာဒီယောဂါတရိတ်ဆန်ကနေဆင်းပြီးဥလာတာဆိုတော့မြောက်တီကိုတွားပြီးတော့ထိတွေ့ဆက်ဆံမှုတိတ်မရှိဘူးဆိုလို့ရှိရင်ဖြစ်လာစရာအကြောင်းတော်တော်လေးနည်းပါတယ်ဒါပေမဲ့ကျွန်တော်မသိတဲ့တပိုင်းကတော့ပုံမှန်နိုင်ငံမှာရှိတော့မြောက်တီမှာဒီယောဂါကိုရှိတာမရှိတာဆိုတာတော့ကျွန်တော်နားမလည်ပါဘူးနောက်တစ်ခုကအခုကျွန်တော်ပြောသလိုပေါ့ဒီလို transmission ဖြစ်သွားတဲ့ case ကဒါပါကြောင့်နံပါတ်1ကဆိုလက်တီမှာစပြီးတော့ဆိုလို့ဒီကဒီကျွန်တော်တို့ Google တို့ဘာတို့တွေမှာဓာတ်ပုံတွေရိုက်ရှိလိုက်လို့ရှိရင်မျက်နှာတစ်ခုလုံးပြေးပိနေကိုလေဒီလိုအထူးတွေပိနေလမ်းသွားလျှောက်လို့ရှင်ဘလို့ကပုံသိတာပေါ့နော်ကွာဒါသိရမကြောက်စရာအီပုံနဲ့ဖြစ်နေတာလေဆိုအခုကဒီလိုမျိုးမျက်နှာတွေမှာစဖြစ်တာမဟုတ်ပဲねသူတူးတူးဆန်းဆန်းနဲ့ဒီကိုခန္ဓာရဲ့ဖုံးွယ်ထားတဲ့နေရာဖြစ်တဲ့တင်ပါလို့ဒီလိုနေရာမှာစပြီးတော့ဖြစ်လာတဲ့အခါကျတော့နည်းနည်းလေးလူမသိသူမသိပိုင်ဖြစ်နေတာပေါ့အဲ့ဒီအမှတစ်ဆင့်တခြားလူတွေကူးပွားတယ်လို့ကျွန်တော်ကယူဆပါတ
ယ်ဟုတ်ကဲ့ဆရာနောက်ဆုံးရောတခြားယူကြည့်ရ
ဒီယောဂါကြောက်စရာကောင်းနေရောအခုတော့မဟုတ်ပါဘူးဒီယောဂါသိထားတာတော့ကောင်းတယ်ပေါ့နော်အဓိကကတော့တရိစ္ဆာန်ကိုမထိလို့ရှင်ဟောတရိစ္ဆာန်ကိုပိုတယ်အနည်းဒါတဝိုက်မှလာပြီးမထားလို့ရှင်ဒီယောဂကုလို့ chance အလုံးတရာမှနေပါလေမဖြစ်ဆက်လောက်ကိုနေပါလေဟိုယောဂကုခဲ့ရင်လည်းကြောင်းမလားအခုကြောင့်ယောဂကုခဲ့လို့ရှင်တက်ကြွနဲ့ဒီနေနဲ့ပြောပါကျွန်တော်မေးလို့ရှင်တော့ပါဆေးမှတော့ဆရာမလိုပါဘူး49ရာခိုင်နှုန်းတော့ဒီလိုအနေရွတ်လက်မချမ်းပါဘူးဘာမှလည်းမဖြစ်ပါဘူးလက်ပတ်ကနေလေးပတ်အတွင်းမှာတော့ပြုစလီပြောက်သွားတဲ့ chance ရှိပါတယ်။ပြောက်လေပြောက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါဆရာ
။ဗဇင်ဂျမအီကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့ညတော့နောက်ဆုံးကြံရှိနေတဲ့အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးပါပါ။မြန်မာနိုင်ငံတော်တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်SBR Wine တော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
Mingla Bashan, Jama Amiba, Nesa Dita, Dana, the Dental Dita, Satari, Dita, Dany, the Dinloma, Nasi, Yamarigaro, Kayibine, Miari, Mune, Wally, Mune, Queyes, Cant Cugu, Kayet Muda, Lumeri, Demro, Kian, Aline, Kayet Muda, Gagui, Demro, KND, Bubang, Tapuruga, Dikai, the Union Gabari, Chimbine, Gambala, Mune, Masikamsi, Tapuene, CDF, Gambala, Pueruja, Dipuri, Dremaro, Jiwa Bang, Ayuaga, Yuadari, Taman, Trapi, Dinshaw, Nijare, Surane, Rakai Binega, Sibishans, Kanumaro, Suya, Bawe, Nengaga, Lucianui, Laya, Ludana, Neba, Lalo, Sato, Nitan Yiri, a Keke, Pinni, Jami, Ujaja, Mama.
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့စစ်ရေးတင်းမာနေမှုကိုညှိနှိုင်းမှုတွေရှိပေမဲ့ညှိနှိုင်းမရတဲ့အခြေအနေမှာရှိနေတယ်လို့ရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူဦးခိုင်သူခါကဇွန်လ၄ရက်နေ့ကပြုတ်လုပ်တဲ့တတိယအကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖက်က
ဖြစ်ကောင်စီဖက်ကဖိနှိပ်မှုတွေများလာပြီးထိုးစစ်ဆင်လာတာတွေလုပ်မယ်ဆိုရင်တော့သိုးဝါတဲ့အခြေအနေကိုရောက်သွားနိုင်ပြီးစစ်ကောင်စီဖက်ကရခိုင်ပြည်မှာအင်အားတိုးချက်တာတွေကိုလုပ်နေတယ်လို့အေအေဖက်ကလည်းတိုက်ပွဲဝင်နိုင်ဖို့အဆင်သင့်လှုပ်ထားတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဥခိုင်သူခါကပြောဆိုသွားပါတယ်။မွန်ပြည်နယ်ကြိုက်မရောမြို့နယ်အထရန်တရာချောင်းနှစ်ခွအရေးကင်းစခန် ပြောပါတယ်ရေကင်ကိစ္စခံတက်ခိုက်ခံရပြီးတဲ့နောက် ਅਠਿਆਂ ဒရာကိုယာယီပိတ်ထားခဲ့ရပါတယ်ပြီးခဲ့တဲ့မတ်လ၃ရက်လည်း ਅਠਿਆਂ ဒရာ၆နှစ်ခွရေကင်ကိစ္စခံတက်ခိုက်ခံခဲ့ရပြီးရေတပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာညမထွက်ရအမိန့်ထုတ်ထားပေမဲ့တညအတွင်းမှာပဲနေအိမ်နဲ့ဖုန်းဆိုင်ဖောက်ထွင်းခံနေကြရပါတယ်။ဇွန်လ၁၄ရက်နေ့ညကဖြစ်ပွားခဲ့တာပါ။တီဘောမြို့ရှိမြို့မှစီးပွားရေးဘဏ်ဟောင်းအနီးကဖုန်းဆိုင်တစ်ဆိုင်နဲ့တောင်ရက်ကွက်ကနေအိမ်တအိမ်ဖောက်ထွင်းခံခဲ့ရပါတယ်။နေအိမ်ကငွေကြက်တဲ့ဒင်းဖို့ဆုံးရှုံးခဲ့ရပြီးဖုန်းဆိုင်ကတော့ကြက
အခ အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါအဝင်နိုင်ငံတကာကအဖွဲ့အစည်းတွေနဲ့အလူရှင်တွေလာရောက်လူဒဏ္ဍာမရှိသလောက်နေပါနေတဲ့အတွက်အခုလိုမိုးရသည်မှာစားတောက်ရေးနဲ့နေထိုင်ရေးတွေမှာအခက်အခဲနဲ့ရင်ဆိုင်နေကြပါတယ်လက်ရှိအချိန်မှာစစ်ဘေးရှောင်စခန်းကဒုက္ခသည်တွေဘလို့နေထိုင်စားတောက်နေကြတယ်လဲဆိုတာကိုတော့မောင်အေးကနေစူးစီးတင်
ိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။သာသာများတော်ကဘုရားတော်အချောင်းစင်လုံးဝအသာသောသောလာသောကတေရောဟဲဆာသာရောအချစ်တဲ့ဒီသာသေဒီရေချပြီးတော့ရရစ်ပေါ်ရောင်းနေရတဲ့ဆောလာရောဒီအချောင်းစင်လုံးကဒီကျောင်းပေါ်တစ်ဆောင်ခွလင်းပဲလားဗျာ။နေရခရတော်ဒီကောဟဲအခုကပလီခဲနာနေရတော့ပါအာဒီဆောင်ပြီးဒီကနေ့ခေါလာပွဲဆိုတော့အုံဒီနာဝတ်ကျောင်းစေတော်ကအိဒါခရတဲ့ဟုတ်ဒီကုန်းညတ်ကပ်ရှိတယ်မို့ကြနာပြီးတော့ပြောတော့ဟုတ်ဒီကားပြစီဒီ
စခန်းမှာနေကြတဲ့ဒုက္ခသည်တွေမှာအစိုးရနဲ့အလူရှင်တွေရဲ့အကူအညီကိုအားထားနေကြရပေမဲ့အရင်ကလိုအလူရှင်တွေမလာကြတဲ့တော့အခကြုံနေကြရပြီးအပြင်ထွက်ပြီးအလုပ်လုပ်ဖို့ကလည်းအလောအခိုက်ချပါတဲ့တော့အခက်အခဲရှိတယ်လို့ဆိုပါတယ်။ဘူးတိတော်မြို့နေရင်အောင်မြတ်စခန်းမှာလေစားစားရဲတော့အခက်အခဲရှိတယ်လို့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။ဒီရောလာပေးရှင်အားကတစ်ဖက်ပြပါရဲ့ဒီတော့ကေဘူးခေါလာပေးရှင်အားကတစ်ဖက်ပြပါရဲ့လူကျောင်းစင်မာတော့ခိုင်းတဲ့ရပါစင်မာမှာတခါလေးပြီးဆိုတော့အရင်ကဘူးကမရောက်တဲ့မပြောက်တဲ့ချီချီကားနဲ့ရေမြောင်မိဖို့ကြောတော့မဆူကြီးလိုပါရဲ့လို့ဆိုတော့မတော့ကေရာဇာလုံးနဲ့လူတို့ကရာဇာကြီးတရားမှာခေါင်းထုတ်ခိုင်းတော့ရပဲလို့သူတို့ကလုပ်ပြပါရဲ့မလုံးနဲ့လူမတော့ကေကောင်းကင်ရှင်မရှိသူ့ကိုပဲလူကတော့ဆောင်းလို့ပြနေကြတော့ပါရော
ICRC ကထောက်ပံ့မှုရတဲ့အတော့ဆန်အတော့လုံလောက်တယ်လို့ပြောနိုင်ပေမဲ့တခြားလူရဲ့ချက်တွေကိုတော့တောက်တပြည့်ဖြည့်ချက်နေရတယ်လို့တင်ညုတ်ဒုက္ခတဲ့စခန်းမှာနေထိုင်သူတို့ဖြစ်သူဥကျော်တင်ကလည်းရခိုင်ပါသားနဲ့အခုလိုပြောပါတယ
်အခုလို့လို့ဆိုတော့ဆန်ကိုတက်ဟာ ICRC ကပြပါဆန်ကကိုလို့လုံလောက်ပြတော့မရှိတာဟာတော့မပြောပါအဲကျွန်တော်ကတော့ဆန်ကိုလို့တော့မဟန်စီဟန်စီပါလို့ပြတယ်ဆန်ကပါပါတို့တော့မသိပါဘူးဒီလိုကပါလာတဲ့ကွာကိုရမ်းနေလို့ရပါတော့
တခြားလမ်းပဲဆက်သွေးရခဲ့ပြီးလူသူအရောက်နေတဲ့ဒုက္ခသည်စခန်းငယ်တွေမှာလေအခါခဲတွေကိုလူမသိသူမသိရင်ဆိုင်နေကြရသူတွေရှိနေကြပြီးဒုက္ခသည်စခန်းတိုက်လူလုံးမှာစားသောက်ရတော့အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်တော်အရင်နဲ့စိုက်ကောက်စီတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတော့စိတ်နှက်ရှိတဲ့ဒုက္ခသည်တွေဟာနေရမပြန်နိုင်ပဲနှစ်နိုင်ကြကြအောင်ဒုက္ခသည်စခန်းတွေမှာအခါခဲပုံစံနဲ့နေထိုင်နေကြရတာဖြစ်ပါတယ်
ဆက်ပြီးတော့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ကနှစ်ပေါင်း60လောက်သက်တမ်းရှိတဲ့ထန်တလန်နှစ်ချင်းအသင်းတော်ဖျားเจ้าကိုစစ်ကောင်စီတပ်ဖွဲ့ကမိရှို့ဖျက်ဆီးခဲ့ပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ထန်တလန်မြို့ရဲ့ကျက်တီဆောင်တက်တမ်းအရင်ဆုံးဖျားเจ้าတချောင်းလို့ဆိုနိုင်တဲ့ထန်တလန်နှစ်ချင်းအသင်းတော် TBC ဖျားเจ้าကိုစစ်ကောင်စီတပ်ဖွဲ့ကဇွန်လ9ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တမင်တကာမီးရှို့ခဲ့တာကြောင့်မီးလောင်ပျက်စီးသွားရတယ်လို့ချင်းလူခွင့်ရေးဖွဲ့ကဒါရိုက်တာဆလိုင်းစုပ်လင်းကပြောပါတယ
်သူတို့အဲ့နေရာကိုသွားပြီးတော့မီးရှို့တာဆိုတော့ဘာဖြစ်ဆိုင်ကအကြီးဆုံးဆိုတော့လေသူတို့တာဂက်လောက်တာရှာပြီးအာခုချိန်ဆိုရင်ကျွန်တော်တို့တိချတဲ့လောက်တတိယအချိန်မြောက်ပထမရင်တော့လောင်ချန်နဲ့ပစ်တာလေကောင်းမှုပုံမှာထိသွားတယ်ဒါမှမီးတော့မလောင်ဘူးကောနော်သူတို့အောက်တိုဘာလမှာမီးပျက်ကြံထက်ရှုတယ်အဲ့ဒီအနီးနာတော့ ID ကိုအဲ့ဒီချရှုဒီမိလောင်ဖို့ကျူးစားတာပေါ့ဆိုတော့အခုချိန်စင်တက်ချိန်မြောက်တော့သူတို့ကူတိုင်းသွားပြီးတော့အဲ့ဒီရှုတာ
တန်တလာနှစ်ချင်းအတင်းတော် DBC ဖျားချောင်းကို1963ခုနှစ်မှာယခုရှိတဲ့နေရာမှာဆောက်လုပ်ခဲ့ကြပြီးအတင်းသူအတင်းသားများလာပြီးမဆန်တော့တဲ့အတွက်1989ခုနှစ်မှာအပစ်တပံပြန်လည်ဆုတ်လုပ်ခဲ့ကြတာဖြစ်ပါတယ်1985ခုနှစ်မှာတော့ဘုရားကျောင်းဖွင့်လှစ်ခဲ့ကြတာဖြစ်ပြီးဒီဘုရားကျောင်းဟာထန်တလာမြို့ရဲ့အချင်းကရဖြစ်တယ်လို့တက်တန်းအရင်ဆုံးဘုရားကျောင်းတစ်ကျောင်းလည်းဖြစ်ပါတယ်ထန်တလာမြို့မှာစစ်ကောင်စီတပ်ဖွဲ့ကမီးရှို့မှုကြောင့် DBC ဘုရားကျောင်းအပါအဝင်ဘုရားကျောင်းစစ်တကြောင်မီးလောင်ပျက်စီးသွားခဲ့ရပြီးစစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာစစ်ကောင်စီတပ်ရဲ့မီးရှို့ဖျက်ဆီးခံရတဲ့ဘုရားကျောင်းပေါင်း40ခန့်ရှိသွားပြီလို့ချင်းလူခွင့်ရေးဖွင့်ရဲ့မှတ်တမ်းအရသိရပါတယ်ယခုလိုချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့ကစစ်စင်ရေးတွေအကြီးအကျယ်လှုပ်ဆောင်ပြီးဘာသာရေးအဆောက်အုံတွေမီးရှို့ဖျက်ဆီးနေတဲ့ပုံမှာစလိုက်စအုပ်တွေကယခုလိုတုံ့တက်ပါတယ
်အဆောက်အအုံပေါ်လစီအရှိပြီးသားဒီဘာသာရေးလူနေစုအခုကွေရဘာသာရေးတွေကိုသူတို့ဖျက်ဆီးပြီးတော့ဟန်တာတွေကျုပ်လုပ်ပြီးတော့ဒီဘုရဘာသာနိုင်ငံတော်တည်ထောင်ခြင်းနဲ့ပေါ်လစီကဟို
โอเคเสร็จมาจนเราจึงจะจีบพี่ไปสิ่งที่ตะพุ่ยฮะท่านลามยูโกลงแค่ในท่ามเสร็จตะคู่ในสัปดาห์หน้ากันนี่จะคู่เช่นที่เนื้อส่วนเสร็จเจนมีชุกแค่จับีท่านลามยูโกกับลูนีเองจีตะท่องง่ายนี้บ้าฮะเลยมีลองพิจารณาแค่ยาบีพี่ไป
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။ကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝေါ်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော်ခေအန်အယ်နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော်ခေအန်ဒီအိုပူးပေါင်းတပ်တို့ကဇွန်လ၂၃ရက်နေ့မှာတက်ရောက်တိုက်ခိုက်တင်းယူနိုင်ခဲ့ပါတယ်။ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ။တော်ရရှင်ရဲ့ခုနားဆင်ခဲ့ရတာကတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ view ကနေကျွန်တော်တို့ရဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုညစင်တိုင်းအထိဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်ရှင်နေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုတော့ကျွန်တော်တို့ကို email ကနေတဆင့်နဲ့ပို့နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့burmese@viewnews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကိုFacebook Messengerကနေလည်းတဆင့်ဆက်သွယ်နိုင်ပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြောင်မောင်ကတလဲ့ချင်ကြပေးမှာဖြစ်ပါတယ်ဗျာ။
Emmanuel Macron, Germany Winjijo Olaf Scholz, Italy Winjijo Mario Draghi, Romania Tamara Klaus Johannes Suha, Ukraine Nangango, Digni Toya Biro, Ape Taka Mupia Tagevare, Uyaba Gansan Nego, Ukraine Tamara Vladimir Zelensky, Kiev Neuroma, Josuvare, the Savainongale, Russia Tadri, Sibwe Saronga, Think by Kere, Abin Nugu Gansan, Toya Lila Gevare, Abin Madi, Russia Tadri, Sias Wimu, Julon Gabon Yare, Lectari, Go to Yaredo, Tindet Tamara Macronga, Piojavare, Russia Tadriha, Luda Dri, Limitabe, Yasasong, Loya Dune, Sipwe, who sent Renny, Little Germany, Winjijo, Olaf Shof Gale, Abin Yuma, Pioja Gibare, EU Yopa Tamaga, Powena, Apia, Ukraine Nangango, Lakamaka, Shed Dimba Tema, EU Gansani, Sopia Jabu, Shinizi Mabe, Akulo, Pinte, Italy, Germany, Gansani, Ukraine Nangango, Doya Dapjabare. America Birazuma, Wiji, Pangwang, Mu, Mindani, Jetanago, Pishimbo, Drap, Hobanga, အတိုးနှုန်းကိုထပ်ပြီးသတ်မှတ်လိုက်ကြောင်းမနေ့တုန်းကကြေညာခဲ့ပြီးတဲ့နောက်မှာပဲအမေရိကန်အစုရှယ်ယာဈေးတွေမနေ့ကတက်သွားခဲ့ပါတယ်။1996ရာဈေးတွေမနေ့ကတက်သွားခဲ့ပါတယ်။ထောင်900ကိုဆက်၄ခုနှစ်ထဲကဆိုရင်အမြင့်ဆုံးအတိုးနှုန်းအဖြစ်3.3%ခွင့်ငါရာခိုင်နှုန်းတိုးမြင့်လိုက်တာပါ။ငွေကြေးဖောင်းပွားမှုနဲ့ဒီကုန်စည်နှုန်းနဲ့မြင့်တက်နေချိန်မှာအမေရိကန်အစုရှယ်ယာဈေးတွေဟာသတင် ASEAN နဲ့ India နိုင်ငံသားရဲ့ဝင်ကြီးတွေကြားအထူးစီဝေးပွဲမှာတော့နှစ်ဖက်ဆက်ဆံရေးပို့ပြီးတော့ခိုင်မာအောင်လုပ်ဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုတွေဟာဒေတာရင်းမှတည်နေမှုကိုချင်းချောက်နေတယ်လို့စင်ကာပူနိုင်ငံသားရဲ့ဝင်ကြီး Vivian Balakrishna ကပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံသားရဲ့ဝင်ကြီး Subramanian Chandra ကလည်းပထဝီအနေထားအရစင်ခေါ်မှုတွေကမ္ဘာကြီးမှာမြေယာမှုတွေဖြစ်နေချိန်မှာအာဆီယံရဲ့အခန်းကဏ္ဍဟာအရင်ထက်ပိုပြီးတော့အရေးကြီးတယ်လို့ပြောကြားပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံအိန္ဒိယနိုင်ငံသားရဲ့ဝင်ကြီးများအစည်းအဝေးကိုမြန်မာနိုင်ငံဘက်ကအိန္ဒိယနိုင်ငံဆိုင်ရာတပ်အမတ်ကြီးဦးမိုးကျော်အောင်တက်ရောက်ခဲ့တယ်လို့မြန်မာတန်ယုံကထုတ်ပြန်ပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပုံထုံးနေတဲ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ခြင်းအတွင်းနှစ်နိုင်ငံဆက်ဆံရေးခိုင်မာတယ်ဆိုတာကိုတရုတ်သမ္မတကထပ်မံကတိပြုခဲ့တယ်လို့တရုတ်အစိုးရသတင်းမီဒီယာတွေကပြောပါရယ်။ယူကရိန်းပြည်ထောင်စုကိုညှိနှိုင်းအဖြစ်ချစဖီနီဂျီကိုထောက်ခံတယ်လို့သမ္မတရှီဂျင်ပင်ကရုရှားသမ္မတကိုပြောခဲ့တဲ့အကြောင်းစင်ဟွာနဲ့ CCTV သတင်းဌာနတွေကသတင်းထုတ်ပြန်ပါရယ်ရှင်။
သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့အတန်လွင်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Joe Gill တို့ဖြစ်ပါတယ် View American တန်ရကြာတော်ရင်းနေ့ညပိုင်းမှာပါသားအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီအထိ line တို့မီတာ 32.51 တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ညနိုင်ပါThank you.
This program has come to you from the Voice of America, Washington.